မရိကန်ပြည်တော်စုမြောက်ကာရိုလိုင်းနားပြည်နယ်ရှာလော့မြို့မှာဒုတိယမြောက်ညဆက်ပြီးဆန္ဒပြကြတာနဲ့အမျှဗိုလ်ဒူးနေညကလူတယောက်တနက်နဲ့ပြစ်ခတ်ရပါတယ်။အာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသားတအူးကိုရက်တပ်ဖွဲ့ဝင်တအူးကပြစ်တက်ခဲ့တဲ့ပေါ်မကျေနပ်ကြသူတွေကဆန္ဒပြနေကြတာပါ။မြောက်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးကရှာလော့မြို့မှာရေးပေါ်အခြေအနေထုတ်ပြန်ထားပြီးပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေကိုလည်းမြို့မှာချထားလိုက်ပါတယ်။ဆန္ဒပြပွဲတွေဟာညအုပ်ပိုင်းမှာငြင်းငြင်းချမ်းချမ်းရှိခဲ့ပေမဲ့နောက်ပိုင်းမှာတော့ရုံးဝင်းစံခတ်အခြေအနေတွေကိုပြောင်းသွားပြီးအဓိကရုံးနေနေရေးရဲတွေနဲ့ဆန္ဒပြသူတွေအကြားထိတ်တိုက်တွေ့တာတွေဖြစ်ခဲ့ပါတယ်။ရဲတွေကမြေရီဘုံတွေပြစ်ပြီးလူစုခွဲဖို့ကြိုးစားပါတယ်။ဆိုင်ပရင်းပေါက်တွေကိုလူတချို့ကရိုက်ခွဲတယ်လို့လမ်းပေါ်မှာမီးရှို့တာလေးတွေလည်းရှိခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာတော့အခြေအနေကအများအပြားငြိမ်သက်နေပါတယ်။